အမေရိကန်သမိုင်းနှစ်ပေါင်း232နှစ်အတွင်းဗနာယီဝင်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးအဖြစ်ဘဟိုဘန်ဥက္ကဋ္ဌဟောင်းဂျက်နက်ယဲလင်းကိုရထားကြောင်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာအခုလိုတရားဝင်ကြေညာခဲ့ပါတယ
်။ Secretary of Treasury, I am really pleased to be able to nominate Janet Yellen.
ဗနာယီဝင်ကြီးအဖြစ်ဂျန်နက်ယဲလင်းကိုရွေးချယ်ခွင့်ရတဲ့အတွက်ကျွန်တော်အရန်ဝမ်းမြောက်မိပါတယ်။အခုရင်ဆိုင်နေရတဲ့အကြက်တဲကြီးကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာပုံမကောင်းမွန်အောင်ပြင်ဆင်ထားရမှာဖြစ်ပါတယ်။ဒီထက်ပိုပြီးတော့အကြက်တဲကြီးမှမလာဘူးလေကျွန်တော်ဆန္ဒပြုပါတယ်လို့ပြောသွားတာပါ။ဆက်လက်ပြီးတော့သူပြန်လည်ဖွဲ့စည်းမဲ့ဗနာယီဝင်ကြီးဌာနမှာပါဝင်မဲ့ထိပ်တန်းအရာရှိတွေရဲ့အမည်စင်းကိုလည်းဂျိုးဘိုင်ဒန်ကမိတ်ဆက်ကြေညာခဲ့ပါတယ်။ဒုတိယဗန်နာယီဝင်ကြီးအဖြစ်စီးပွားရေးမူဝါဒဆိုင်ရာအရာရှိတအုပ်ဖြစ်တဲ့ဝီလီအက်ဒီယဲမိုးကိုရွေးချယ်ထားပြီးဗန်နာယီဝင်ကြီးဌာနရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုရယူမဲ့ပထမဆုံးအာဖရိကန်အမေရိကန်ဖြစ်လာမှာပါ။ဝါရှင်တန်အခြေစိုက်မူဝါဒရေးရာအဖွဲ့ Center for American Progress ရဲ့အကြီးအကဲဖြစ်လက်ရှိတာဝန်ယူနေတဲ့နီရာတန်တန်ကိုအင်ဖြူရောစီမံခန့်ခွဲမှုနဲ့ဗန်နာယီရုံညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်။ Princeton တက္ကသိုလ်အများပြည်သူနဲ့နိုင်ငံတကာဆက်ဆံရေးဌာနမှလုံသားရေးရာစီးပွားရေးပညာရှင်စီစီလီယာရူ့စ်ကိုလည်းအင်ဖြူရောစီးပွားရေးအကြံပေးကောင်စီအကြီးအကဲဖြစ်ရွေးချယ်ထားကြောင်းကြေညာခဲ့ပါတယ်။ဒါပြင်စီးပွားရေးပညာရှင်တွေဖြစ်တဲ့ Jared Bernstein နဲ့ Heather Boucher တို့ကိုလည်းစီးပွားရေးကောင်စီအဖွဲ့ဝင်တွေဖြစ်ရွေးချယ်ထားပါတယ်။ COVID-19 ကပ်ရောဂါကြောင့်အကြီးအကျယ်အထိနာနေတဲ့ American စီးပွားရေးစိန်ခေါ်ချက်တွေကိုတော့ Biden ရဲ့ဗန်နာယီဝင်ကြီးအဖွဲ့အစ်ကရင်ဆိုင်ရဖို့ရှိနေပါတယ်ရှင်။